Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်နောင်လပ်ချမနောင်လပ်ပါပါအခုမနေ့ပဲအစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆက်မူပြီပါအခုမနေ့ပဲနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နယ်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာအခုကြားတဲ့သတင်းတွေကတော့ American သမ္မတ Barack Obama ဟာ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုဆောင်ရွက်နေတဲ့အစီအစဉ်နဲ့ရောက်နေကြတဲ့ဆယ်နိုင်ငံအာဆီယံဆယ်နိုင်ငံကလူငယ်ခေါင်းဆောင်တွေကိုသမ္မတအင်ဂျီရောမှာလက်ခံတင်ဆက်ခဲ့ပါတယ်ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အတိအမှတ်ပြုပေးဖို့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်ကအမျိုးသားလူညုံရေးအေဂျင်စီရဲ့တယ်လီဖုန်းဆက်သွယ်မှုတွေတရားဝင်စောင့်ကြည့်ရေးကိုခွင့်ပြုဖို့တက်တန်းအချိန်မီတိုးမပေးနိုင်တဲ့အပေါ်မှာအမရအင်ဂျီရောကနေပြစ်တင်ဝေးပါလိုက်ပါတယ်။ဒီလိုသတင်းနဲ့တူစိတ်ဝင်စားစရာသတင်းတွေကြားမှာပါခင်ဗျ။
ဒီနေ့ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်အထဲမှာတော့တမဒအင်ဖြူရောမှာပြုလုပ်တဲ့တွေ့ဆုံပွဲမှာ American တမဒ Barack Obama ဟာ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်မှာမိန့်ခွန်းပြောကြားသွားတဲ့အကြောင
်း I think it's fair to say that the elections that will be taking place in Myanmar would not have happened
အကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရမှာပါဒီတော့မှာတော့လေးစီးပြေဒုက္ခသည်တွေအရေးနဲ့ပတ်သက်တဲ့သတင်းတွေတရုတ်မြန်မာနယ်ဆက်ဘက်ကသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝေနဲ့မအင်ဂျင်နိုင်တို့ကကြေညာပေးမှာပ
ါအမေရိကန်သမ္မတဘရက်အိုဘားမားဟာ Wisely လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်နေတဲ့အစီအစဉ်နဲ့ရောက်ရှိနေကြတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံဆယ်နိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့အင်ပီရိုမှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီပေးနေကြောင်းပြောဆိုသွားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုသမ္မတအိုဘားမားကအလေးပေးပြီးတော့ပြောကြားသွားခဲ့ပါတယ်။အရှိတောင်အရှတိုက်အတွင်းမှာလူကြီးတန်း600လောက်ရှိတဲ့ထဲက3ပုံ2ပုံဟာအသက်35နှစ်အောင်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပြိုးထောင်ပေးဖို့ Wisely လို့ခေါ်တဲ့အရှိတောင်အချလူငယ်ခေါင်းဆောင်မှုအစီအစဉ်စတင်လိုက်တာဖြစ်ပါတယ်။ဒီ Wisely လူငယ်ခေါင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေမြန်မာအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့အတွက်မြန်မာနိုင်ငံမှာစတင်ကြီးညာခဲ့တာဖြစ်တယ်ဆိုပြီးတော့လေသမ္မတဥပမာကဒီကနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်
။အရှိတောင်အချဒေသမှာရင်ဆိုင်နေရတဲ့လေစီးပြေရွှေပြောင်းဝင်ရောက်သူတွေရဲ့အရေးကိုကန့်တွဲဖြေရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကတနင်္လာနေ့ကပြောသွားပါတယ်။ဒီပြဿနာရဲ့အကြောင်းရင်းဟာမြန်မာနိုင်ငံမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုမရှိတာကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံပူထရာဂျာရာမြို့မှာရောက်နေတဲ့အမေရိကန်အစိုးရရဲ့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်မှုများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကသတင်းတောက်တွေကိုပြောသွားတာပါရိုဟင်ဂျာဒုက္ခသည်အားလုံးကိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပေးဖို့ဆိုတဲ့ကိစ္စမှာလည်းအခြားရိုဟင်ဂျာတွေကိုသူတို့နေထိုင်တဲ့နိုင်ငံတွေကနေထွက်ခွာဖို့ဆွဲဆောင်လိုက်တယ်လို့ဖြစ်သွားမယ်လို့လည်းသူကသတိပေးပြောဆိုပါတယ်။ဒုက္ခသည်တွေအခြေချနေထိုင်ရေးမှာအမေရိကန်ပြည်ထောင်စုအတွက်လက်တွေ့မှာအချိန်18လကနေ24လအထိယူရမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လို့နှိပ်စက်ခံရသူတွေ၊မုတ်ဆိုးမတွေ၊မိဘမဲ့ကလေးတွေအနေနဲ့စေကွာကူတာဖို့လိုအပ်နေတဲ့သူတွေကိုပဲဦးစားပေးမှာဖြစ်တယ်လို့လည်းတတိပေးပြောဆိုခဲ့ပါတယ်။ဒီလိုအခြေချနေထိုင်ရေးကိစ္စဟာအပြေမဟုတ်ဘူးလို့လည်းဆိုပါတယ်။သူတို့နိုင်ငံတွေကနေထွက်ခွာမသွားဖို့ဖြည့်ရှည်ရေးနည်းလမ်းသာအရေးကြီးဆုံးဖြစ်တယ်လို့အန်ရစ်ချတ်ကပြောပါတယ်။ဒါအပြင်တောက်ကြနေမှာဘန်ကောက်မြို့မှာကျင်းပတဲ့လေစီးပြေဒုက္ခသည်အရေးဒီအရေးပေါ်နည်းလမ်းကံကိုမြန်မာအစိုးရအနေနဲ့တက်ရောက်ဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားပါတယ်ရှင်
။အမေရိကန်အထက်လွှတ်တော်ကNSA အမေရိကန်အမျိုးသားလူညုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်ရေးခွင့်ပြုထားချက်ကိုတက်တန်းတိုးပေးရတဲ့သဘောတူခွင့်ပြုချက်မချမှတ်နိုင်တဲ့အပေါ်မှာသမ္မတအင်ပီရိုကနေပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်။လွှတ်တော်အတွင်းရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကအမေရိကန်ပြည်ထောင်စုကိုမလိုအပ်ဘဲအနေရကြုံရအောင်လုပ်နေတယ်လို့ဖြစ်တယ်လို့အင်ပီရိုရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုလိုက်ပါတယ်။အခုတက်တန်းကုံသွားတဲ့မြို့ချဥပဒေဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးတဲ့နောက်မှာနိုင်ငံလုံခြုံရေးအတွက်အမျိုးသားလုံခြုံရေးအေဂျင်စီရဲ့တာဝန်ရှိသူတွေလှုပ်ဆောင်နိုင်အောင်ခွင့်ပြုထားတဲ့ပြဋ္ဌာန်းချက်ဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတားဆီးနိုင်အောင်ဒီဥပဒေကိုအထက်လွှတ်တော်ကအမြန်ဆုံးခွင့်ပြုပေးတာကိုသမ္မတအင်ပီတော်ကတွေးမြင်လို့တဲ့အကြောင်း Mr. Annes ကပြောကြားလိုက်ပါတယ်
ရီမင်းနိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်သတင်းတောက်တဦးလွတ်မြောက်လာခဲ့ပေမဲ့သူထိမ့်သိမ်းခံထားရတယ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရီမင်းနိုင်ငံမှာနောက်ထပ်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအမေရိကန်အစိုးရကကတိပြုပြောဆိုလိုက်ပါတယ်။အခုလွတ်မြောက်လာတဲ့သတင်းတောက်နာမည်ဟာ Casey Combs ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။သူဟာရီမင်းနိုင်ငံမှာနောက်ဆုံးကျန်နေတဲ့အမေရိကန်သတင်းတောက်တဦးဖြစ်တယ်လို့လည်းယုံကြည်ရပါတယ်။ရီမင်းနိုင်ငံရဲ့မြို့တော်ကိုဒီနှစ်အစောပိုင်းကဟူသီတပ်ပုံတွေဝန်းရံပိတ်ဆို့ခဲ့ပြီးရီမင်းသမရနိုင်ငံကနေထွက်ပြေးခဲ့ရပြီးတဲ့နောက်ဆော်ရီအာရေဗျဦးဆောင်တဲ့နိုင်ငံခြားစစ်တပ်တွေဝင်ရောက်ဆွတ်ဖက်တဲ့အခြေအနေကိုရောက်ခဲ့တာပါ။တနင်္လာနေ့ကလူမှုကွန်ရက်စာမျက်နှာမှာတော့လွတ်မြောက်လာတဲ့အမေရိကန်သတင်းတောက် Combs ဟာအိုမန်နိုင်ငံဆိုင်ရာအမေရိကန်တပ်အမတ်နဲ့မူစကတ်မှာလက်ဆွဲနှုတ်ဆက်နေတဲ့တပ်ပုံကိုလည်းမြင်တွေ့ခဲ့ရပါတယ်ရှင
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ကျင်းပနေပါတယ်။ American နိုင်ငံကြီးဝန်ကြီး John Kerry ဟာဥရောပမှာရောက်ရှိနေစဉ်အတွင်း 7 စီးနင်းရံကနေမတော်တဆခြိတောက်မှာထိခိုက်ဒဏ်ရာရပြီးတဲ့နောက် American ပြည်ထောင်စုကိုပြန်လည်ထွက်ခွာလာနေပြီဖြစ်ပါတယ်။ Switzerland နိုင်ငံနေဆက်ကနေကီလိုမီတာ40လောက်အကွာမှာရှိတဲ့ပစ်တစ်နိုင်ငံ Sassionza အနီးမှာတနင်္ဂနွေနေ့ကမတော်တဆဆက်ဘေးမှောက်ပြီးတော့ဂျနီဗာဆေးကမှဆေးကုသမှုပေးခဲ့ရတာဖြစ်ပါတယ်။ဥရောပကနေထွက်ခွာလာချိန်မှာမစ္စတာကယ်ရီကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာဘောက်ကနေဆွစ်ဇာလန်နဲ့ပြင်သစ်နိုင်ငံတို့ကရဲတပ်ဖွဲ့ဝင်တွေနဲ့အရေးပေါ်ကေဆေးရေးလှုပ်သားတွေကိုကျေးဇူးတင်ရှိကြောင်းသူတို့ဟာတကယ်လုပ်ငန်းပေါ်တက်သည့်ကျွမ်းကျင်သူတွေဖြစ်ကြတဲ့အကြောင်းရေးသားလိုက်ပါတယ်။မစ္စတာကယ်ရီအနေနဲ့ဆေးရုံမှာတ냐အိဆောင်ရှောက်မှုခံယူနေစဉ်မှာစဉ်စားသုံးသပ်မိတာဖြစ်တယ်လို့နိုင်ငံကြီးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကာဘီကပြောဆိုပါတယ်။နိုင်ငံသားဝင်ကြီးဟာစိတ်ဓာတ်ခိုင်မာပြီးတော့တွေ့ကြသူဖြစ်တဲ့အကြောင်းသမ္မတဥပမာအပါအဝင်လူတွေတော်တော်များများထံကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့တယ်လို့ပြောပါတယ်။မစ္စတာကယ်ရီဟာထိခိုက်သွားတဲ့ပေါင်ယိုးအတွက်ဘော့စတန်မှာဆက်လက်ပြီးတော့ကုသမှုခံယူရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ထိခိုက်ဒဏ်ရာရသွားတဲ့နေရာကအရင်ကခွဲစိတ်ကုသမှုခံယူထားတဲ့တင်းပစုံအနီးကနေရာမှာဖြစ်နေပြီးတော့သူ့ကိုအရင်တုန်းကခွဲစိတ်ကုသမှုပေးခဲ့တဲ့ဆရာဝန်ကြီးကပဲဆက်လက်ပြီးတော့ကုသသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ဗီယက်နမ်နိုင်ငံရဲ့ရေတပ်ကာကွယ်ရေးစွမ်းရည်ပုံမိုတွတ်တက်ကောင်းမွန်လာရေးအတွက်အမေရိကန်လုပ်ကမ်းခြေစောက်တပ်ဖွဲ့ကင်းလှည့်ရေရင်တွေဝယ်ယူနိုင်ရေးဒေါ်လာ18တန်းကူညီမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တွန်ကာတာကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံဆက်ဆံရေးစည်းရေးမြင့်တင်ဖို့ဝန်ကြီးကာတာဟာဗီယက်နမ်ကွန်မြူနတီနိုင်ငံကိုရောက်နေတာပါ။ခီးစဉ်အတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့လှုပ်ဆောင်မဲ့ရည်ရွယ်ချက်အစီအစဉ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ဗီယက်နမ်ကာကွယ်ရေးဝန်ကြီးနှစ်ဦးသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်မှာဗီယက်နမ်နိုင်ငံအနေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးအစီအစဉ်မှာပါဝင်နိုင်ဖို့အမေရိကန်ကအကူအညီပေးမှာဖြစ်ပါတယ်။ဗီယက်နမ်ရေတပ်အခြေစိုက်တဲ့ High Phone မှာမနစ်ကတောင်တရုတ်ပင်လယ်တဲ့ဗီယက်နမ်ကသူတို့ရေပိုင်တယ်လို့ပြောထားတဲ့နေရာမှာတရုတ်နဲ့ထိတ်တိုက်တွေ့ခဲ့ပြီးနောက်တရုတ်သင်္ဘောရဲ့ပြစ်ခတ်မှုကြောင့်ပျက်စီးခဲ့ရတဲ့ဗီယက်နမ်ကင်းလက်ရေရင်ကိုဝင်ကြီးကာတာတွားရောက်ကြည့်ရှုခဲ့ပါတယ်ရှင်
။အရှေ့လေပိုင်းဒေသမှာလူတွေရာနဲ့ချီပြီးတော့တေဆုံးခဲ့တဲ့မတ်စ်လို့အထူးကောက်ခေါ်တဲ့အသက်ရှူလမ်းကြောင်းမှာဖြစ်ပွားတဲ့ရောဂါနဲ့တောင်ကိုရီးယားနိုင်ငံမှာလူ2ဦးတေဆုံးခဲ့တဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ခင်ဗျာ
။
နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝေနဲ့မအင်ဂျင်နိုင်တို့ကကြေညာသွားတာပါ VOE ကနေဇွန်လ2ရက်နေ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်တင်ပြသွားမှာပါ American သမ္မတ Barack Obama ဟာ Wisely ခေါ်အရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်လာတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ကောင်းဆောင်တွေနဲ့သမ္မတအင်ဖြူတော်မှာပြုလုပ်တဲ့တွေ့ဆုံပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခန်းကဏ္ဍကအရေးကြီးချောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ဖို့အတွက်လဲအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီနေကြောင်းထည့်သွင်းပြောဆိုသွားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလဲသမ္မတအိုဘားမားကအလေးပေးပြောကြားသွားပါတယ်။အပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြသွားမှာပါ။
မေရိကန်သမ္မတအိမ်ပြူတော်မှာဇွန်လ၁ရက်နေ့တင်းလာနေ့နေ့လယ်ကပြုလုပ်သွားတဲ့သမ္မတအိုဘားမားနဲ့ဝိုင်းစီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့ရောက်နေကြတဲ့လူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာမြန်မာအမျိုးသမီးလူငယ်တူဦးဖြစ်တဲ့မတ်ဇင်မာမြင့်ကသမ္မတအိုဘားမားနဲ့ပြည်သက်ကိုမိတ်ဆက်စကားပြောကြားပေးခဲ့ပါတယ
်မင်္ဂလာပါ My name is Zima Myin and I'm from Yangon Myanmar I don't come from a privileged background and yet today I'm here with you at the home of the President of the United States of America
အရှိတောင်အာရှတိုက်အတွင်းလူဦးရေတန်း600လောက်ရှိတဲ့အထက်က3ပုံ2ပုံဟာအသက်35နှစ်အောက်လူငယ်တွေဖြစ်တဲ့အတွက်လူငယ်တွေကိုပြုစုပျိုးထောင်ဖို့ဝိုင်းစီလီခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ဒီဝိုင်းစီလီလူငယ်ခေါင်းဆောင်မှုအစီအစဉ်အတွက်လူငယ်တွေအမေရိကန်နိုင်ငံမှာလာရောက်လေ့လာနိုင်ဖို့မြန်မာနိုင်ငံမှာစတင်ကြေညာလိုက်တာလို့သမ္မတဩဘားမားကဒီအခမ်းအနားမှာပြန်လည်ပြောကြားခဲ့ပါတယ
် Last year in Myanmar at the town hall meeting that Zimar mentioned I announced our fellowship program to bring young leaders from across the region to the United States to help develop their skills.
အရှိတောင်အာရှတိုက်အတွင်းကလူငယ်တွေရဲ့အရည်အသွေးကိုမြှင့်တင်ပေးဖို့အတွက်အဲ့ဒီလူငယ်တွေကိုအမေရိကန်နိုင်ငံကိုခေါ်လာပေးမဲ့ fellowship အစီအစဉ်ကိုမနှစ်ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့လူထုတွဲဆောင်ပွဲအတွင်းစောစောပိုင်းတုန်းကဇင်မာပြောခဲ့တယ်လို့ပဲကျွန်တော်ကြေညာခဲ့ပါတယ်။အဲ့ဒီ85ရောက်စာပထမတုပ်အတွင်းလူပေါင်း1000ကျော်ရှောက်ခဲ့ကြပါတယ်။သူတို့အကြိတ်နဲ့ပြိုင်ဆိုင်ခဲ့ကြပါတယ်။အဲ့ဒီထဲမှာခင်ဗျားတို့ကိုဝိုင်းစီလီအစီအစဉ်ရဲ့ပထမတုပ်အဖြစ်နဲ့လက်ခံကြိုးဆိုပါတယ်ခင်ဗျားတို့အတွက်လည်းဂုဏ်ယူပါတယ်ခင်ဗျားတို့တွေလှုပ်ဆောင်နေကြတဲ့အံ့ဘော်ရလုပ်ငန်းတွေကိုကျွန်တော်ဖတ်ခွင့်ရခဲ့ပါတယ
်ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ထဲမှာပါလာကြတဲ့လူငယ်တွေကိုတိုင်းပြည်အသီးသီးမှာလှုပ်ဆောင်နေကြတဲ့လုပ်ငန်းစဉ်တွေကိုလေ့လာဖတ်ရှုခွင့်ရခဲ့ကြောင်းသမ္မတဩဘားမားကပြောကြားခဲ့ပြီးတဲ့နောက်လူငယ်ခေါင်းဆောင်တချို့ရဲ့နာမည်ကိုခေါ်ပြီးသူတို့လုပ်နေတဲ့လုပ်ငန်းစဉ်တွေကိုသမ္မတကမိမောင်းထိုးပြောကြားခဲ့တာမှာမြန်မာနိုင်ငံကဒေါက်တာခိုင်တစ္ဆာမောင်လုပ်နေတဲ့လုပ်ငန်းတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်။ဒီအစီအစဉ်အရအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းကြားမှာလည်းအတွေ့အကြုံတွေဖလှယ်လို့ရနိုင်တဲ့အကြောင်းတခြားအနည်းချင်းနိုင်ငံတွေမှာပြုလုပ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုဥပမာပေးပြီးမြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးကြိုးပမ်းမှုအခြေအနေတွေကိုသမ္မတဩဘားမားကအခုလိုပြောပါတယ
်။ And then human rights issues and democracy issues reinforcing good habits among the countries is very important. I think it's fair to say that the elections that will be taking place in Myanmar would not have happened.
လူခွင့်ရေးဒီမိုကရေစီရေးစတဲ့ကိစ္စတွေမှာတိုင်းပြည်တွင်းကောင်းမွန်တဲ့အလေးထားတွေရှိလာစေရေးအလုပ်ဖို့ဟာတော်တော်အရေးကြီးပါတယ်။မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဟာအင်ဒိုနီးရှားနိုင်ငံမှာလှုပ်ဆောင်ခဲ့တဲ့အသွင်ကူးပြောင်းရေးအစီအစဉ်သာမရှိခဲ့ရင်ဖြစ်မယ်မထင်ဘူးလို့ပြောရင်မှားမယ်မထင်ပါဘူး။နောက်တခြားအာဆီယံအဖွဲ့ဝင်တွေနိုင်ငံတွင်းမှာရှိတဲ့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းသွားတဲ့သင်ခန်းစာတွေရှေ့မှာရှိထားတော့သမ္မတဦးသိန်းစိန်အနေနဲ့လည်းမြန်မာနိုင်ငံမှာဒီလိုလုပ်ရင်ရနိုင်တယ်ဆိုတဲ့ယုံကြည်မှုတွေရှိသွားခဲ့ပါတယ်။ဒါကြောင့်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်အစိတ်ပိုင်းတစ်ခုကတိုင်းပြည်တစ်ခုချင်းစီကနေဥပဒေတွေလူအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်ပြီးတော့ကောင်းမွန်တဲ့အလေးထားတွေကျင့်ကြံဆောင်ရွက်ကြဖို့ပါ။နောက်ပိုင်းတိုင်းပြည်တစ်ခုကအမှားရင်းတစ်ခုလုပ်နေပြီဆိုရင်လည်းတခြားတိုင်းပြည်တစ်ခုကအပြုသဘောဆောင်တဲ့ဝေဖန်မှုလုပ်ပြီးတော့တိုးတက်ကောင်းမွန်တဲ့လမ်းကြောင်းပေါ်ရောက်အောင်လှုပ်ဆောင်ကြဖို့ပါ။အာဆီယံအနေနဲ့ဒီကိစ္စကိုထူးခြားစွာဆောင်ရွက်နိုင်ပါလေ။အမေရိကန်ပြည်ထောင်စုအနေနဲ့လည်းမိတ်ဆွေအဖြစ်ပါဝင်ဆောင်ရွက်သွားမှာပါ။ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်တစ်ခုချင်းစီထိတွေ့ဆက်ဆံမှုတွေရှိနေပြီးသားပါ။ဒါပေမဲ့ရှေ့လျှောက်အာဆီယံတစ်ဖွဲ့လုံးအနေနဲ့လည်းဒီပူးပေါင်းဆောင်ရွက်ရေးကိုပုံစံချမှတ်ကျင့်သုံးသွားစေချင်ပါလေ
။တွဲဆောင်ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံချင်းပြည်နယ်မှာခီးစွာလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်နေတဲ့စလိုက်မွန်ပြီးကလည်းသမ္မတဩဘားမားကိုမေးခွန်းရခဲ့တာမှာသမ္မတအနေနဲ့ဘယ်ကန္တတွေကအရေးပါတယ်လို့ထင်တယ်လဲမြန်မာနိုင်ငံကိုစီးပွားရေးကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့မေးခွန်းကိုမေးခဲ့ပါတယ
် Well Burma Myanmar it lost a lot of time over the last 40 years because of the very tight controls on the economy and the discouragement
စီးပွားရေးကိုအတင်းကျချုပ်ကင်တာစုံဦးတီထွင်စီးပွားရေးလုပ်ငန်းလုတ်ကင်သူတွေအတွက်လုတ်ပိုင်ခွင့်မပေးခဲ့တာကြောင့်မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း40အတွင်းမှာအခြေအနေအများကြီးဆုံးရှုံးခဲ့ရပါတယ်ကျွန်တော်တို့မြန်မာနိုင်ငံကိုရောက်သွားတဲ့အချိန်အရန်ကိုအံ့ဩသွားတဲ့အချက်ကမြန်မာနိုင်ငံဟာကျွန်တော်အင်ဒိုနီးရှားနိုင်ငံကိုဆောက်ရောက်တဲ့1968ခုနှစ်ကအနေအထားမျိုးကိုပြန်ပြီးတော့သတိရသွားစေပါတယ
်ဒါပြင်သမ္မတဩဘားမားကမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေတွေကိုစင်ကာပူနဲ့တခြားအနည်းချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးတော့အကြေတဝင့်ပြန်လည်ဖြေကြားပေးခဲ့ပါတယ်။ထက်နိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုဥဆောင်လုပ်ကိုင်နေသူတဦးရဲ့မိကွန်းကိုဖြေကြားတဲ့အခါမှာလည်းလက်တလောဖြစ်ပေါ်နေတဲ့ရိုဟင်ဂျာတွေအရေးကိုသမ္မတဩဘားမားကထည့်သွင်းပြောကြားသွားခဲ့ပါတယ်။ ဝိုင်းစီလီအရှိတောင်အရှလူငယ်ကောင်းဆောင်မှုအစီအစဉ်ကိုအမေရိကန်အစိုးရကလွန်ခဲ့တဲ့နှစ်နှစ်တုန်းကစတင်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ရဲ့အောက်မှာအရဖက်ထိတွေ့ဆက်ဆံမှုလုပ်ငန်း၊တဘာဝပတ်ဝန်းကျင်နဲ့တဘာဝတင်ဇာတာအရင်းအမြစ်စီမံခန့်ခွဲမှုလုပ်ငန်း၊စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းလုပ်ကိုင်သူများစတဲ့ခန္ဓာအသီးသီးခွဲပြီးအမေရိကန်နိုင်ငံအတွင်းမှာရှိတဲ့အရဖက်နဲ့အစိုးရအဖွဲ့အစည်းတွေမှာသတင်းပတ်၄ပတ်ကနေ၆ပတ်လောက်အထိလာရောက်လေ့လာကြတာဖြစ်ပါတယ်။လူငယ်ကောင်းဆောင်တွေဟာသူတို့ရဲ့လေလာမှုအစီအစဉ်ပြီးကံနေရပိုင်းလိုမှာသမ္မတအိုဘားမားနဲ့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သမ္မတအိမ်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်းပြောပြသွားတာပါ။အခုလုံအမေရိကန်သမ္မတအိမ်ဖြူတော်မှာကျင်းပတဲ့ Wisely အစီအစဉ်မှာအာဆီယံလူငယ်ကောင်းဆောင်များနဲ့မြန်မာလူငယ်စုစုပေါင်း6ဦးပါဝင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင်။
အမေရိကန်သမ္မတရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရွက်ပြုမှုအစီအစဉ်အရရွေးချယ်ခံရတဲ့အာဆီယံဒေသတွင်းလူငယ်85ဦးဟာအမေရိကန်ပြည်ထောင်စုတဝန်းကသူတို့နဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာတွားရောက်ပြီးတရင်း၅ပတ်ကြာလေ့လာနေကြတာပါ။အမေရိကန်သမ္မတဘရက်အိုဘားမားနဲ့မနေ့ကတွေ့ဆုံပွဲမှာတော့ Wisely အဖွဲ့မှပါတဲ့လူငယ်တွေကိုကိုးစားပြုပြီးမြန်မာလူငယ်တဦးဖြစ်တဲ့မက်စင်မာမင်းကအဖွင့်အမှားစကားပြောခွင့်ရခဲ့ပါတယ်။သူဟာပညာပဒေတာဂျာနယ်ရဲ့အက်ဒီတာတဦးဖြစ်ပါတယ်
။ Hello everyone. မင်္ဂလာပါ။ My name is Ma Min and I'm from Yangon, Myanmar. I don't come from a privileged background.
သမ္မတအိုဘားမားနဲ့တွေ့ဆုံပွဲမှာဒီမက်စင်မာမင်းကပေါ့နော်မြန်မာတဦးနေနဲ့အရှိတောင်အာရှလာတဲ့လူငယ်ကောင်းဆောင်အလုံးကိုစားပြုပြီးတော့သမ္မတအိုဘားမားကိုဖိတ်ခေါ်ခွင့်ရတယ်ပေါ့မှာအဲ့ဒီအတွေ့အကြုံပြောပါအောင်ရှင်
။အရန်ဝမ်းသာတာပေါ့နော်အားလုံးထဲမှာမှလူတွေအများကြီးထဲမှာမှမြန်မာကိုရွေးတယ်ဆိုတော့ဟိုကမ္ဘာလယ်မှာမြန်မာတဦးနေနဲ့ပြောခွင့်ရတဲ့အတွက်တော့ကျေးဇူးလည်းတင်ရတာပေါ့နော်။အရန်လည်းဂုဏ်ယူမိပါတယ်အရန်လည်းဝမ်းသာမိပါတယ်မှာ
။ဒီသမ္မတအိုဘားမားကိုဖိတ်ခေါ်ဖို့ဘယ်လိုပြင်ဆင်ခဲ့လဲရှင်။
ပထမကတော့ State Department ကဆက်သွယ်လာတော့ကတော့ introduce လုပ်ဖို့ဆိုပြီးတော့မသိဘူးသူတို့ကညီမရဲ့ဒီ story ကိုထိတ်ဝင်စားတယ်သူတို့ introduce လုပ်ဖို့အတွက်လူကောင်းတယောက်ဖြစ်မယ်ဆိုပြီးတော့သူတို့ကလာပြီးတော့ဆက်သွယ်လာတာလက်ခံလိုက်တယ်ဒါပေမဲ့အချက်ချင်းပဲသူတို့ကဘာပြောမှလဲတဲ့အဲ့လိုဆိုတော့ cooperation လုပ်ထားရမရှိတော့ဒါနှစ်နိုင်လောက်တော့အချိန်ပေးပါပေါ့နော်အဲ့လိုဆိုလို့ရှိရင် data prepare လုပ်ပြီးတော့ပြန်ပြောပေးပါမယ်ဆိုပြီးတော့ပြင်ဆင်လိုက်တာဒါပေမဲ့အဓိကတော့ကိုယ့်အကြောင်းကိုပဲကိုပြင်ဆင်တယ်ဟိုကိုယ့်ရဲ့ background မျိုးပြောတယ်ပြီးတော့ဒီ wine series ကြောင့်ညီမရခဲ့တဲ့သင်ငန်းစာတွေအဲ့ဒီဟာတွေပြောတယ် wine series ကိုသိခဲ့တာလည်းသမရဥပမာကျူဘလီဟောမှာပြောခဲ့တဲ့ speech ကိုနားထောင်ပြီးတော့ပဲသိခဲ့တာဆိုတော့အဲ့ဒါလေးကိုပဲပြန်ပြီးတော့စာဖော်ရင်ကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးစဉ်းစားပြီးတော့ရေးလိုက်တာအဲ့ဒါဥမာသူတို့ကပြန်နားထောင်သေးတယ်သူတို့ကြိုက်တော့မှပဲလက်ခံလိုက်တာ
သမ္မတအိုဘားမားမိကွန်းမှာလည်းမြန်မာလူငယ်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာခိုင်သစ္စာမောင်အနေနဲ့နှုတ်ခမ်းကွဲနေတဲ့ကလေးတငယ်တွေကိုအခမဲ့ခွဲစိတ်ကုသပေးရေးမှာကုညီပါဝင်နေသူတဦးအနေနဲ့ချီးကျူးဂုဏ်ပြုစကားပြောသွားပါတယ်
We've got Kai Muwong, okay, and is a doctor in Myanmar where she offers free surgeries to children.
သမ္မတအိုဘားမားကိုရိုင်းဒီမက်ခိုင်တင်စာမောင်ကိုမိတ်ဆက်ပြီးသူပြောသွားတယ်ပေါ့နော်သူတွေ့ခဲ့ဆရာဝန်ထဲမှာအမက်ခိုင်တင်စာမောင်ကအသက်အငယ်ဆုံးဆရာဝန်ဖြစ်ပေါ့နော်ဒီလိုသမ္မတကနေပြီးတော့ချီးကျူးသွားတာကိုမက်ခိုင်တင်စာမောင်ရောဘယ်လိုမြင်လဲရှင်
ဖန်ညီမလာရန်လည်းဝမ်းသာပါတယ်ရန်လည်းဂုဏ်ယူပါတယ်ကိုလုတ်ခဲ့ပေါ့နော်အလုပ်တွေအတွက်လေးပွဲပြီးရဲ့အချိန်မှာပေါ့နော်လာနှုတ်ဆက်တဲ့အချိန်မှာလေးရောပေါ့နော် thank you doctor for everything that you're doing ပြီးတော့လေတကယ်ပါတဲ့သူပေါ့နော် seriously တဲ့ you look like you're 14တဲ့ဆက်ပြောရမှာဖန်ညီမလေးညီမစိတ်ထဲမှာရန်လည်းပေါ့နော်ချိန်လဲချိန်မဲ့တယ်ပြောလဲရန်ပြောပါတယ
်ဟုတ်ကဲ့အဲ့တော့မက်ခိုင်တင်စာမောင်ကမြန်မာနိုင်ငံမှာပေါ့နော်ဆရာဝန်တဦးနေနဲ့ဘာတွေများဆောင်ရွက်နေပါလဲရှင်
ညီမကလေဟိုပေါ့နော်ဗစ်တိုရီယာဆေးရုံမှာညီမအလုပ်လုပ်ပါတယ်ပေါ့နော်ဒီ international relation နဲ့ public relation department အလုပ်လုပ်နေပါတယ်ညီမရဲ့ညီမအားနေ free time တွေအကုန်လုံးမှာညီမကဒီပေါ့နော် Victoria Health Support Foundation ဆိုတဲ့ foundation နဲ့ညီမအာခံခွဲနှာခံခွဲကလေးတွေမတက်နိုင်တဲ့ကလေးတွေအကုန်လုံးကိုညီမတို့ကနေပြီးတော့ပေါ့နော်အခမဲ့ခွဲစိတ်ကူတာပေးပါတယ်မနစ်က2014မှာပေါ့နော်အယောက်900ကျော်ခွဲခဲ့ပါတယ်ဒီနေ့ပေါ့နော် 2016 October မှာလည်းအယောက်100ကျော်လောက်ထပ်ခွဲဖို့အစီအစဉ်ရှိပါတယ်အဲ့နောက်ပြတ်ခါတော့ညီမတို့ကဒီနားမကျတဲ့ကလေးတွေအတွက်လဲ cochlear implant ပေါ့နော်နားအကြားအာယုံပေါ့နော်ထည့်ပေးတဲ့ဒီဆက်ကလေး implant လေးကိုလဲညီမတို့ကနားထဲထည့်ပေးပြီးတော့ဒီကလေးကိုစကားပြောတတ်အောင် ြန်ပြီးဖတ်ပြီးတော့သင်ပေးပါရတယ်။အဲ့လိုတွေလည်းလုပ်ပေးပါရမှာပြီးတော့လည်းညီမတို့နည်းလဲပြီးစိတ်ကူးကြတဲ့အစီအစဉ်ဆရာဝန်ကြီးတွေနဲ့အကောင်လုံးတက်ကြွတဲ့ဆရာဝန်ကြီးတွေအကောင်လုံးကိုလည်းခေါ်သွားပြီးတော့နည်းလဲပြီးတော့စိတ်ကူးကြတဲ့အခါကိုလည်းညီမတို့ခုနခောက်သွားပြီးပါပြီရှင့်။
တက်ရောက်လာတဲ့အာဆီယံဒေတာတွင်လူငယ်တွေဘက်ကသမ္မတအိုဘားမားနဲ့အပြန်အလှန်မေးခွန်းမေးရမှာမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းလုပ်ကိုင်နေတဲ့ချင်းတိုင်းရင်းသားလူငယ်မုံပီးတယောက်လည်းပါပါတယ
် Hello Mr. President Obama I'm from Burma and first I would like to say hello on behalf of my family
သမ္မတအိုဘားမားနဲ့တွေ့ဆုံပွဲမှာမုံပီးကိုရိုင်းမေးခွန်းမေးသွားတဲ့ဟာနဲ့အတွေ့အကြုံပြပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်မေးတဲ့မေးခွန်းကပေါ့နော်ဒီမြန်မာနိုင်ငံမှာဒီချီပွားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကဘယ်လိုမျိုး contribute လုပ်နိုင်လဲအခြေအနေဘာလို့ရှိတယ်ဆိုတဲ့ဟာပါတွေတွေ့ထားတယ်ဆိုတာကျွန်တော်မေးတဲ့မေးခွန်းပေါ့နော်ဒါပေမဲ့သူလည်းဖြေထားတာတော့ကွာဒီကျွန်တော်နိုင်ငံမှာအများကြီးပို့ပြီးတော့လုပ်ဖို့လိုတယ် transparent ဒီကျွန်တော် institution ပိုင်းမှာဖြစ်ဖြစ်ပြီးတော့ကျွန်တော်ဒီကလုပ်ငန်းပိုင်းဆိုင်ရာမှာ transparency အများကြီးဖြစ်ဖို့လိုသေးတယ်ပြီးတော့ကျွန်တော်တို့စင်ကာပူကိုဥပမာပေးပြီးတော့ပြောသွားတာပေါ့နော်သူတို့မှာဘာမှတော့မရှိဘူးဒါပေမဲ့သူတို့မှာဒီလိုမျိုးကဘာကို service ပေးနိုင်တဲ့အခြေချင်းရှိတဲ့အဟာမျိုးမှာကျွန်တော်တို့ဒီစင်ကာပူနိုင်ငံကနေအများကြီးတင်ယူလို့ရတယ်ဆိုတဲ့အဟာမျိုးဒီပွားရေးပိုင်းဆိုင်ရာမှာလှုပ်ခွင့်လှုပ်ပိုင်ခွင့်နေပေးတင်တယ်အဲ့လိုမျိုးဒီစာပေးပြီးပြောသွားတာပေါ့နော
် American သမ္မတရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရပြုမှုအစီအစဉ်အရာအာဆီယံဒေတာတွင်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ကျန်းမာရေးနယ်ပယ်အသီးသီးမှာထူးထူးကျွန်းကျွန်းဆောင်ရွက်လုပ်ကိုင်နေတဲ့လူငယ်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်လေ့လာဖို့ဖိတ်ခေါ်တာဟာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင်
။မအင်ဂျင်နိုင်ပြောသွားတာပါ။ကပလီနဲ့ဘင်္ဂလားပင်လယ်မှာမျောနေတဲ့ဆက်လီတွေနဲ့လိုက်ပါလာတဲ့လေစီးပေးဒုက္ခသည်တွေအတွက်ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဦးစားပေးလှူဆောင်ရမယ့်တာဝန်ဖြစ်ကြောင်းနဲ့အမေရိကန်ပြည်ထောင်စုကလိုအပ်တဲ့အကူအညီတွေပေးဖို့အစဉ်သင့်ရှိကြောင်းကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ထုတ်ဖော်ပြောကြားလိုက်ပါတယ်။အကြောင်းအဆောင်ကိုဒေါ်လာတန်ကပြောပြမှာပါ
။ကပလီနဲ့ဘင်္ဂလားပင်လယ်အော်မှာလူမှောင်ခိုးကုသူတွေဆွန့်ပစ်ခဲ့ကြတဲ့ဆက်လီတွေမှာလိုက်ပါခဲ့ကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဘင်္ဂါလီလျှစီပြည်ဒုက္ခသည်တွေကိုကယ်တင်နိုင်ရေးတွေနိုင်ငံတကာရဲ့တိုက်တွန်းမှုတွေတိုးလာချိန်မှာမြန်မာပြည်ကဟိုင်ဂျီကျွန်းအနီးသမီးလှကျွန်းကမ်းလွန်ပိုင်းမှာကယ်တင်နိုင်ခဲ့တဲ့ဆက်လီပေါ်မှာလိုက်ပါလာတဲ့လူ900တို့ကိုလူသားချင်းစာနာမှုအထောက်အကူပေးဖို့အမေရိကန်နိုင်ငံကြားရေးဌာနကတိုက်တွန်းလိုက်ပါတယ်။ပြောခွင့်ရပုဂ္ဂိုလ်မယ်ရီဟက်က
There's a group of 727 migrants that were rescued on May 29th.
ချစ်ချပြောင်းရွှေ့ကြသူ929ဦးတို့ကိုမေလ29ရက်နေ့ကကယ်ဆယ်နိုင်ခဲ့ပြီးသူတို့ကိုလွတ်လွတ်လပ်လပ်မှာမြန်မာကမ်းလွန်ပိုင်းမှာထိမ့်သိမ်းထားပါတယ်။ဒီလူ929ဦးကိုအကာအကွယ်ပေးနိုင်မှုချက်ချင်းကမ်းစင်ကွင်ပြုပြီးလူသားချင်းစာနာမှုအထောက်အကူပေးဖို့အတွက်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပြင် IOM နဲ့ပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒီအခြေချပြောင်းရွှေ့သူတွေရဲ့ဘေးအန္တရာယ်လုံခြုံရေးဟာနိုင်ငံတကာလူ့အဖွဲ့အစည်းရဲ့ထိတ်တန့်ဦးစားပေးရမယ့်အချက်ဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းအထောက်အကူပေးဖို့အသင့်သင့်ရှိပါတယ်လို့နိုင်ငံကြားရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟက်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်မောင်တော်အနီးမှာစောစောပိုင်းကကစီပီဒုက္ခသည်တွေကိုကယ်ဆယ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လေ
We do welcome the action taken by the Burmese Navy on May 22nd to rescue 208 migrants who had been
trapped. မြန်မာနိုင်ငံရဲ့နေကရခိုင်ကမ်းလွန်ပိုင်းမှာမျောနေတဲ့208ဦးတို့ကိုမြန်မာရေတပ်ကကယ်တင်နိုင်ခဲ့တာကိုလည်းအမေရိကန်ကကြိုဆိုပါတယ်။ဒါအပြင်လူသားချင်းစာနာမှုရှုထောင့်ကနေကြည့်ရင်အခြေအနေသိပ်ဆိုးနေတဲ့ဒီလူတွေကိုအကာအကွယ်ပေးနိုင်မှုဒေတာတွင်းရှိနိုင်ငံတိုင်းကရည်ရွယ်ဆောင်ရွက်ကြဖို့လေအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်လို့မာရီဟက်ကပြောသွားတာဖြစ်ပါတယ်။အချိန်နဲ့မှာပဲဇွန်လ10ရက်နေ့ကအင်ဗီရိုမှာကျင်းပခဲ့တဲ့ WCL ခေါ်အရှိတောင်အာရှလူငယ်များခေါင်းဆောင်မှုရှေ့ရှုဆောင်ရွက်ရေးအစီအစဉ်နဲ့ရောက်လာတဲ့အာဆီယံ10နိုင်ငံကလူငယ်90ရင်းနဲ့တွေ့ဆုံရမှာလေဒေတာတွင်းလူကုန်ကူးမှုပြဿနာနဲ့ပတ်သက်လို့သမ္မတအိုဘားမားကပြောကြားရမှာမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုကိုဝေဖန်ပြောဆိုခဲ့ပြီးခုလိုလျှစ်စီးပြီးဒုက္ခသည်တွေအရေးကိုဒေတာတွင်အစိုးရတွေနဲ့အကူအညီပေးကြဖို့နှင့်အမေရိကန်ပြည်ထောင်စုအနေနဲ့တချို့လျှစ်စီးပြီးဒုက္ခသည်တွေကိုပြန်လည်အခြေချဖို့အကူအညီဆောင်ရွက်မှာဖြစ်တယ်လို့ပြောကြားခဲ့ပါတယ
် I want to commend Indonesia and Malaysia for their willingness to take on thousands
ထောင်နဲ့ချီပြီးတော့ရှိတဲ့အိုးအိမ်မဲ့ဖြစ်နေကြသူတွေကိုကယ်တင်ပေးထားတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကိုကျွန်တော်ချီးကျူးပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုပြန်လည်အခြေချခွင့်ပေးရတဲ့ကျွန်တော်တို့ဘက်ကလက်ခံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တည်းအတွင်းကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ မြန်မာနိုင်ငံကရိုဟင်ဂျာတွေအပါအဝင်တိုင်းရင်းသားလူနည်းစုတွေကိုအကာအကွယ်ပေးရေးအတွက်ဒေါ်လာ3000နဲ့ချီးပြီးတော့အထောက်အကူပေးခဲ့ပြီးလည်းဖြစ်ပါတယ
်။ဒါပြင်လစ်စီပြေဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့မလေးရှားနိုင်ငံမှာ3ရက်ကြာရောက်ရှိနေတဲ့ဥယေပြောင်းချွေနေထိုင်မှုနဲ့ဒုက္ခသည်များဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကမလေးရှားနဲ့အင်ဒိုနီးရှားတို့မှာလောလောဆယ်လစ်စီပြေဒုက္ခသည်တွေကိုတစ်နှစ်ယာယီလက်ခံထားတဲ့စီစဉ်နဲ့ပတ်သက်လို့ဒီဒုက္ခသည်တွေကိုပြန်လည်အခြေချရေးအတွက်18လကနေ24လအထိကြာနိုင်တယ်လို့ခမန်းပြောဆိုပြီးဒုက္ခသည်လူနည်းစုကိုတော့အမေရိကန်ပြည်ထောင်စုမှပြန်လည်အခြေချခွင့်ပြုဖို့ရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့လည်းအခုလိုလက်ခံရမှာအဓိကနှိမ့်ဆက်ညှဉ်းပန်းခံရသူတွေမုတ်ဆိုးမှတွေမိဘမဲ့တွေနဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုလိုအပ်သူတွေကိုဦးစားပေးတဲ့မူအဖြစ်လက်ခံမှာဖြစ်တဲ့အကြောင်းနဲ့ဒီနည်းဟာပြည်ထနာကိုဖြည့်ရှင်းပေးနိုင်မယ်ကောင်းဆုံးအဖြစ်မဟုတ်တဲ့အကြောင်းသူ့လိုပြန်လည်အခြေချမှုကသာခွင့်ပြုရင်နောက်ထပ်ထွက်လာကြမယ်သူတွေကိုအားပေးရရောက်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေအရေးဖြစ်ရှင်ရမှာနိုင်ငံသားခံယဉ်ခွင့်ပေးရေးနှင့်ခွဲခြားဆက်ဆံမှုပပျောက်ရေးကိုဆောင်ရွက်ပေးဖို့ရည်ကြီးတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကတိုက်တွန်းခဲ့ပါတယ်ရှင်
။ဒေါ်လာလာတန်ပြောပြသွားတာပါ။အခုတော့တရုတ်မြန်မာနယ်ဆက်ဘက်ကအခြေအနေတွေကိုကြည့်ရအောင်တရုတ်မြန်မာနယ်ဆက်ယူနန်ပြည်နယ်မှာဒီအပတ်ထဲတရုတ်ပြည်သူလွတ်မြောက်ရေးတပ်ကစစ်ရေးလေးကျင့်မှုတွေလုပ်သွားမယ်လို့မနေ့ကကြေညာလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကိုញံဝင်းအောင်ကအစုစည်းတင်ပြထားတာကိုနားဆင်ရအောင
်တရုတ်စစ်တပ်ရဲ့မြေပြင်နဲ့ဝေဟင်ပူးတွဲစစ်ရေးလေးကျင့်မှုတွေကိုတကယ့်တိုက်ပွဲတွေမှာလို့ကြီးစံအစ်စ်တွေအသုံးပြုမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်စစ်ရေးလေးကျင့်မှုတွေကိုတရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေသနှစ်ခုမှာလုသွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပေမဲ့စစ်အင်အားဘလောက်နဲ့လေ့ကျင့်သွားမယ်လေ့ကျင့်မှုအစီအစဉ်တွေဘယ်တော့အဆုံးသတ်သွားမလဲဆိုတာကိုတော့ထုတ်ပြောတာမျိုးမရှိပါဘူးစစ်ရေးလေ့ကျင့်နေခြင်းအတွင်းအဲ့ဒီဒေသမှာပြန်တန်းကြမယ်လေယူနေကိုတော့သတိပေးချက်ထုတ်ထားပါတယ်နေဆက်စစ်ရေးလေ့ကျင့်မှုတွေလုသွားမယ်အကြောင်းတရုတ်ကမြန်မာအစိုးရကိုအသိပေးထားပါတယ်တရုတ်နယ်စပ်စီရေးလေ့ကျင့်မှုဟာလူရိုးလို့စင်တာဖြစ်တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကဗီဂျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်။这是军队任务范围内的正常的活动，落入中国境内的问题。
စီရေးလေ့ကျင့်တဲ့အစီအစဉ်ကစစ်တပ်ရဲ့တာမန်လူရိုးလို့စင်ပါ။တရုတ်နိုင်ငံပိုင်းနဲ့ထဲကိုမြန်မာနိုင်ငံဘက်ခြမ်းကဗုံးဆံတွေကြားရောက်တဲ့ကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ကျမတို့ရဲ့ရည်တည်ချက်ကိုပြောထားပြီးသားပါ။မြန်မာနိုင်ငံမြောက်ပိုင်းကအခြေအနေတွေဟာတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးကိုထိပါတယ်လို့ကျမတို့ယူဆပါတယ်။မြန်မာနိုင်ငံကတပ်ဆိုင်သူတွေအားလုံးအနေနဲ့ထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့ပြည်ပခန့်တွေကြီးထွားမလာအောင်တားဆီးဖို့နဲ့တင်းမာမှုတွေလျော့ပါအောင်တပ်နိုင်သမျှကြိုးပမ်းကြဖို့ကိုလည်းထပ်မံတိုက်တွန်းလိုပါတယ်
။အခုလိုစီးရေးလေ့ကျင့်မှုတွေပေါ်လာရတာဟာတရုတ်နိုင်ငံသားတွေကသူတို့အစိုးရပေါ်တွန်းအားပေးမှုတွေကြောင့်ရောတရုတ်ကမြန်မာစစ်တပ်ကိုပါဟန်တားလိုတဲ့သဘောဖြစ်တယ်လို့တရုတ်မြန်မာနှစ်နိုင်ငံအရေးလေ့လာနေတဲ့ဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်။ကိုကန်နဲ့တရုတ်နယ်စပ်နဲ့မှာခဏခဏလည်းဘုံတွေကကြာနေတယ်လေ။အဲလူတွေကမထီတာ။အဲ့တော့ကိုကန်နယ်စပ်နဲ့ကတ်နေတဲ့တရုတ်ဘက်ကလူတွေကသူတို့စစ်တပ်ကိုပဲသူတို့တော်တော်မကြေမနက်ဖြစ်နေတာသူတို့အစိုးရကိုပဲ။အဲ့ဒါကိုကျေနပ်စေဖို့အတွက်ပေါ့ဗျာဒီကနေ့နဲ့အင်းအပြရတဲ့သဘောပေါ့
တရုတ်ရဲ့စီးရေးလေ့ကျင့်မှုတွေကြောင့်ဒေသခံတွေရဲ့နေထိုင်ပုံမှန်ဘဝကိုထိခိုက်မှာမဟုတ်ဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြန်မာအစိုးရတပ်တွေနဲ့ MNDAA ကုကန်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေယာဉ်ကကျဲခဲ့တဲ့ဘုံတွေကြောင့်မတ်လတဲ့တရုတ်နိုင်ငံသား9ယောက်သေဆုံးခဲ့ရတဲ့အဖြစ်အပျက်အပါအဝင်စစ်ပီးဒုက္ခသည်တွေနေဆက်ဖြတ်ကျော်ပြီးတရုတ်နိုင်ငံဘက်ဝင်နေတာတွေကြုံနေရချိန်မှာပဲတရုတ်နိုင်ငံဘက်ကစီးရေးလေ့ကျင့်မှုတွေပြုလုပ်လာတာပါအခုချိန်ထိတော့နေဆက်နားမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ကိုကန်တပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောပါတယ
်ခဲ့တဲ့3ရက်တောက်လျှောက်ဖြစ်ပါတယ်တိုက်ပွဲတွေပြင်းလဲပြင်းထန်ပါတယ်ဆက်မှတ်တိုင်ပေါ့နော်112နဲ့113ကြားလောက်မှာဖြစ်မယ် energy နဲ့ပြီးတော့ကြီးတက်တဲ့ထိုးပေါ့
ဦးထွန်းမြတ်လင်းပြောသွားတဲ့ကိစ္စကို VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးစစ်ပွဲဖြစ်နေတာကြောင့်ကိုကန်ဒေသမှာစစ်အုပ်ချုပ်ရေးပြတ်ထန်းနေတာကိုတက်တန်းဆက်တိုးဖို့ပြီးခဲ့တဲ့လအတွင်းမြမလွှတ်တော်မှာဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
ဒီ OA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အတန်က2015ခုနှစ်ဇွန်လ2ရက်အင်္ဂါနေ့မနက်အတန်လွင့်အစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 50 line net meter 190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေထက်မြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေ American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆောင်လင် American တခွေနဲ့စီးပွားရေးအစီအစဉ်မှာတော
့ To buy a foil is a problemTo run the business is a problem. To feed your family is a problem.
Nigeria နိုင်ငံမှာဘာကြောင့်လောင်စာဆီတွေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုဦးဆံမိုးဝေကစူးစီးတင်ဆက်ထားပါရရှင်
။သွားရရှင်ပါခင်ဗျာ။ပထမဦးစွာတင်ပြပေးချင်တာကတော့ asiacorrespondent.com online စာဆောင်မှာဆောင်းပါးရှင် Michelle Penner ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့အမျိုးသားရေးတက်ကြွသူတွေရဲ့ဆန္ဒထုတ်ဖော်ပွဲမှာဒုသမိုင်းမှာရိုင်ဂျာဆိုတာမရှိဘူးလို့ပြောဆိုခဲ့ကြတဲ့အကြောင်းခေါင်းစဉ်တက်ပြီးတော့ရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပင်လယ်ပြင်အတွင်းမျောနေတဲ့လူ200ကျော်ပါတဲ့လှေကိုကယ်တင်လိုက်နိုင်တဲ့ဖြစ်ရပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအရပြောစရာကိစ္စတစ်ခုဖြစ်လာလိမ့်မယ်ဆိုတာကိုခန့်မှန်းကြည့်လို့ရနိုင်ပါတယ်တဲ့။ဒီကိစ္စဖြစ်ပြီးမကြခင်ရန်ကုန်မြို့ကဂျက်ဆန်အားကစားကွင်းမှာအမျိုးသားရေးတက်ကြွသူတွေကဆန္ဒပြပွဲတစ်ခုကျင်းပသွားခဲ့ပါတယ်။ဒီဆန္ဒပြသူတွေရဲ့ပူပန်မှုကတော့ကဲဆဲထားသူတွေကတချို့ဟာပြည်တွင်းကရိုဟင်ဂျာဆိုသူတွေဖြစ်ပြီးတော့သူတို့ကနိုင်ငံသားဖြစ်မှုကိုပယ်ချခံထားရသူတွေဖြစ်တယ်ဆိုတဲ့အချက်ပဲဖြစ်တယ်လို့ရေးသားထားပါတယ်။အာနာပိုင်တွေကတော့ဒီလူတွေဟာဘင်္ဂါလီတွေသာဖြစ်ပြီးကုလသမဂ္ဂအပါဝင်အဖွဲ့အစည်းတွေကတော့အဲ့ဒီသူတွေဟာမတရားဖိနှိပ်ခံထားရသူတွေအရမဒုက္ခသည်စခန်းတွေမှာနေခိုင်းထားပြီးအခြေခံရပိုင်ခွင့်တွေကိုတောင်ပိတ်ပင်ခံထားရသူတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူတွေကကုလသမဂ္ဂအပေါ်အမြင်မကြည်လင်သူတွေဖြစ်ကြပြီးရိုဟင်ညာဆိုတဲ့ဇလန်းကိုရက်ကြပါလေစီပြေးတွေဟာမြန်မာတွေမဟုတ်ကြပါဘူးလို့တချို့ကပြောဆိုကြတယ်လို့တချို့ကလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါလို့ပြောကြပါတယ်။ပင်လယ်ပြင်တွင်းကကယ်ဆယ်ထားသူ200ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ဖို့နှစ်နိုင်ငံကြားသဘောတူညီမှုရရှိခဲ့ပေမဲ့ဆန္ဒပြသူတွေအတွက်ကတော့ယုံကြည်မှုတိတ်မရှိဘူးလို့ရေးသားထားပြီးဆန္ဒပြသူတွေကကိုမြတ်သူဆိုသူကအစိုးရကဒီလိုပဲအမြဲတမ်းပြောနေတာပဲ။တကယ်တမ်းလက်တွေကလုတ်ရလားမသိဘူးလို့ Asian Correspondent တနင်္လာကိုပြောခဲ့တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုပြောခဲ့တဲ့ကိုမြတ်သူဆိုသူက Nobel ငြိမ်းချမ်းရေးဆုရှင်လည်းဖြစ်မြန်မာဒီမိုကရေစီရေးမှာအထင်ကြီးပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုလည်းအမျိုးသားရေးလှုပ်ရှားမှုပေါ်ဆန့်ကျင်သူတူအဖြစ်ပုတ်ခတ်ဝေဖန်လိုက်ပါတယ်။တချိန်ကအစိုးရကသူမပေါ်ဆွဆွဲခဲ့တယ်လို့တိုင်းတဘာသားနဲ့အိမ်အောင်ပြုတ်ခဲ့သူတန်းပြီကိုချစ်သူမဟုတ်ဘူးဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်းလည်းရေးသားထားပါတယ်။အပြည့်စုံကို asiancorrespondent.com မှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့ Washington Post blog စာမျက်နှာမှာဆောင်းပါးရှင် Lydia DePelis ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မလေးရှားနိုင်ငံဟာလူကုန်ကူးမှုဒုစရိုက်နယ်ပယ်ဖြစ်ပြီးတော့ကြီးမားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပြုပြင်နိုင်မှုအမေရိကန်အစိုးရကစဉ်းစားနေတယ်ဆိုပြီးတော့ရေးသားထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလူကုန်ကူးသူတွေအခြေချခဲ့တဲ့နေရာတွေလို့တန်တရားဖြစ်ပေါ်စခန်းပေါင်း28ခုကိုတွေ့ရှိခဲ့တယ်လို့မလေးရှားအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဒီမတိုင်ခင်စောစောပိုင်းတုန်းကလည်းမြန်မာနိုင်ငံဘက်ကနေလူကုန်ကူးသူတွေခေါ်ဆောင်လာတဲ့ရွှေပြောင်းနေထိုင်သူတွေလို့ယူဆရတဲ့သူတွေလူတွေအလောင်းတွေမြုပ်နှံထားတဲ့နေရာ139နေရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။လက်ပေါင်းတန်ကြာကလေးကအသက်မတည်ဘဲကြံရည်သူတွေပြောပြချက်တွေအရယောဂါဖြစ်ပွားပြီးတော့တေဆုံးတဲ့သူတွေအစာရေစာငတ်ပြတ်ပြီးတော့တေဆုံးတဲ့သူတွေရှိတယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီတွေ့ရှိချက်တွေဟာအစကမလေးရှားမြေပေါ်မှာဒီလိုစခန်းမျိုးတွေမရှိပါဘူးဆိုပြီးတော့မလေးရှားအစိုးရရဲ့ညှင်းဆို့ထားချက်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒီချက်ကအမေရိကန်ပြည်ထောင်စုနဲ့ပစိဖိတ်ဒေသအတွင်းနိုင်ငံပေါင်း17နိုင်ငံကြားကြီးမားတဲ့ကုန်သွယ်ရေးဆွေးနွေးညှိနှိုင်းနေတဲ့နေရာမှာစူးညောင်ခလုတ်ဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။ပြည်စုံကို washingtonpost.com မှာဖတ်ရှုနိုင်ပါတယ်။
မကြာသေးခင်နှစ်တွေအတွင်းပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလားစစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလား အပြောင်းလဲတွေကြောင့်ဘေသူကပူပြီးနိုင်ငံရေးအရအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့တိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ညဆွေးနွေးမဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုစနေနေ့နဲ့အင်္ဂါညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။အချိန်မီဆက်သွယ်ကြဖို့လည်းထပ်မံတိုက်တွန်းပါစေရှင်။အခုတော့ဒေါ်လာသန်းတင်ဆက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရရှင်။
နဲ့တင်ပြမယ် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက d a l i g h t daylight ကနေ့ခင်းကြောင်တောင် r o b b e r y robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး squid clown ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီတော့ဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြံတော့ဓမြတိုက်တယ်ဆိုရင်ဘန်စကတိဘေကတိတိကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပတ်တယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြံတော့ပြောင်းဓမြတိုက်တာစီမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ $10 for a bottle of orange juice? That's daylight robbery.
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Daylight robbery.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
idiom 3 english သင်ခန်းစာတွေကိုဒေါ်လလတန်းတင်ဆက်သွားတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုနားထောင်ရအောင်နိုင်ဂျီးရီးယားနိုင်ငံမှာလာနေချီကြာပြီဖြစ်တဲ့လောင်စာဆီရှားပါမှုပြဿနာဟာတိုင်းပြည်စီးပွားရေးကိုပါချိန်ချောက်လာနေပြီဖြစ်ပါတယ်ကမ္ဘာမှာရေနံစိမ့်ထုတ်လုပ်မှုအများဆုံးနိုင်ငံထဲမှာပါဝင်တဲ့နိုင်ဂျီးရီးယားနိုင်ငံမှာဘာကြောင့်လောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရလဲဆိုတဲ့အကြောင်းကို VOA သတင်းထောက် Christine ကပေးပို့ထားတဲ့သတင်းနဲ့အတူကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာစုစည်းတင်ပြထားပါရရှင
်။နိုင်ဂျီးရီးယားနိုင်ငံဟာအာဖရိကတိုက်တွင်ရင်းနှံအထုတ်လုပ်ဆောင်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့လျှက်စစ်တပ်အပစ်စက်ရုံတွေကားတွေနဲ့လေယာဉ်များတွေပြန်တန်းနိုင်ဖို့တိုက်ပီအတွက်လိုအပ်တဲ့လောင်စာဆီတွေလွန်ခဲ့တဲ့သတင်းပတ်အတွင်းကုန်လွတ်လပ်နီးပါးဖြစ်သွားပါပြီ။ဒါဘာကြောင့်ဖြစ်ရတာပါလဲ?နိုင်ဂျီးရီးယားနိုင်ငံကဓာတ်စီဆိုင်တွေမှာစီတီပြတ်ကုန်တဲ့အတွက်တိုင်းပြည်အတွင်းလဲပတ်သွားလာနေတဲ့ရင်းနှီးအားလုံးလွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာရပ်တန့်သွားခဲ့ပါတယ်။တိုင်းပြည်လုံးကို24နာရီလျှက်စစ်မီပေးနေတဲ့မိစက်တွေလည်းလောင်စာဆီမရှိတဲ့အတွက်ရပ်ကုန်တာကြောင့်လျှက်စစ်မီမရှိတဲ့နောက်ဆက်တွဲအဖြစ်နဲ့စီးပွားရေးလုပ်ငန်းတွေစက်ရုံအလုပ်ရုံတွေလည်းပိတ်ထားလိုက်ရပြီဖြစ်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကလည်းသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေရှော့ချပစ်လိုက်ပြီးလေချောင်းလိုင်းတွေလည်းလေရင်ပြန်တမ်းမှုခီးစဉ်တွေရက်အတော်များများအထိပိတ်ထားလိုက်ရပါပြီ။ဒါအပြင်ဘန်တွေကလည်းတတ်မှတ်ချိန်နဲ့စောပိတ်ကုန်ကြပါလေ။ဒီလိုဖြစ်နေတာဟာမြို့ပြတိုင်းတွေမဟုတ်ဘဲတနင်္ဂနွေလုံးအတိုင်းအတာနဲ့ဖြစ်နေတာကြောင့်တိုင်းပြည်အတွင်းလုပ်ငန်းလည်းပတ်မှုတွေအလုံးရုတ်တရက်ရပ်ပစ်လိုက်ရတယ်လို့ဖြစ်နေပါလေ။တိုင်းပြည်မြောက်ပိုင်းကာတူနာမြို့ကအဗ်ဒူလာဟီမူဆာကတော့မရှိတဲ့ဓာတ်ဆီကိုဆိုင်မှာသွားတန်းစီနေမဲ့စာသူဖွင့်နေတဲ့အင်တာနက်ကဖေးဆိုင်ကသာပိတ်ပစ်လိုက်ချင်တော့တယ်လို့ပြောပါလေ။
To buy a fuel is a problem. To run the business is a problem. To feed your family is a problem.
That's the way ခက်ခဲရှိတယ်။စီးပွားရေးလုပ်ငန်းလုပ်ဖို့အတွက်ခက်ခဲရှိတယ်။မိသားစုကိုကျွေးမွေးနိုင်ဖို့အတွက်ခက်ခဲရှိတယ်။ဒါကြောင့်ဇက်တိုက်အရှုံးပေါ်နေတဲ့စီးပွားရေးလုပ်ငန်းတစ်ခုကိုဆက်လုပ်မနေသင့်တော့ဘူးလို့ကျွန်တော်ထင်တယ်။တရားစီမီးမရှိတဲ့အတွက်ကြောင့်လောင်စာဆီရှားပါမှုတွေကြောင့်အရှုံးနဲ့ဇက်တိုက်ရင်ဆိုင်နေရတာပါ
။ Ishmael Onipiloha နိုင်ဂျီးရီးယားနိုင်ငံတဝမ်းလှည့်လည်သွားလာနေတဲ့စီးပွားရေးသမားတစ်ဦးပါ။
တက်စီရှိအောင်တော့အဲ့ဒီရှိတဲ့စီအတွက်ဈေးတွေအဆမတန်တိုးပေးနေရတယ်လို့သူကပြောပါတယ
် In Ibadan I'm aware that in some filling station the sellers high as 350 naira per liter
Ibadan မှာဆိုရင်ကျွန်တော်ထင်ပါတယ်တချို့တက်စီဆိုင်တွေမှာတက်စီသာရှိပါတယ်ဒါပေမဲ့သူတို့ကတလီတာကို350 naira လောက်နဲ့ရောင်းကြတယ်လေဒါကြောင့်ဒီပြဿနာကလူတိုင်းကိုထိခိုက်နေတယ်
အစ်မေအိုနီပီလိုပြောတဲ့တလီတာကိုနိုင်ဂျီးရီးယားငွေ350နိုင်ရာဆိုတာဟာအမေရိကန်ဒေါ်လာ1.85ဗျာ2ဒေါ်လာနှိပါလောက်နဲ့ညီများတဲ့ငွေဖြစ်ပါတယ်ဒီတန်ဖိုးဟာတခြားတိုင်းပြည်အတော်များများတဲ့နဲတယ်ဆိုပေမဲ့ကမ္ဘာမှာလောင်စာဆီအထွက်ဆုံးထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့အပြင်အစိုးရကလည်းဓာတ်ဆီဈေးတက်တာအောင်အမတော်ကြီးပေးထားတာကြောင့်အစဉ်လာအဖြစ်ဈေးနှုန်းတက်တက်တာနဲ့ဝယ်နေကြနိုင်ဂျီးရီးယားနိုင်ငံသားတွေအတွက်တော့ဒါဟာဈေးအတော်ကြီးနေတာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်အဘူဂျာမှာလည်းဓာတ်ဆီဝယ်ဖို့အတွက်စီဆိုင်တွေအပြင်ဘက်မှာကားတန်းရှည်ကြီးကစောင့်ဆိုင်နေပါတယ်။ဓာတ်ဆီဆိုင်တွေမှာစီပြတ်နေတဲ့အတွက်တချို့လူတွေနိုင်ပေါင်းများစွာတန်းစီရတဲ့သူရှိသလိုတချို့ဆိုရက်နဲ့ချီစောင့်ဆိုင်ပြီးမှဆိုင်ကအယောင်စီးတွေကပြန်လွတ်တာမျိုးနဲ့လည်းကြုံရသူတွေရှိတယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလောင်စာဆီပြတ်လတ်မှုနဲ့မကြာခဏရင်ဆိုင်ရလေးရှိပေမဲ့ဒီဒီချင်းဖြစ်တာကတော့အဆိုးဝါးဆုံးပဲလို့ဆိုပါတယ်။ဒီပြဿနာဟာနိုင်ဂျီးရီးယားနိုင်ငံမှာလောင်စာဆီမရှိတဲ့အတွက်ဖြစ်ရတာမဟုတ်ပါဘူး။နိုင်ဂျီးရီးယားအနေနဲ့တနေ့ကိုရေနံစိမ့်ပေပါ2တန်းလောက်ပုံမှန်ထုတ်လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့ပြဿနာကအဲ့ဒီရေနံစိမ့်တွေကိုကားထဲထည့်ပြီးဒီအတိုင်းသုံးလို့မရတဲ့ကိစ္စပါ။နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ရေနံချက်စက်ရုံတွေဟာပျက်စီးယိုယွင်းနေပြီဖြစ်တာကြောင့်ပြည်တွင်းမှာရေနံမချက်နိုင်ပဲဖြစ်နေတာပါ။ဒါကြောင့်လဲပြည်ပကချက်ပြီးသားလောင်စာဆီတွေကိုနိုင်ဂျီးရီးယားအစိုးရကတင်သွင်းပြီးဈေးကွက်တည်ငြိမ်အောင်အဲ့ဒီလောင်စာဆီဖြန့်ဖြူးရောင်းချသူတွေကိုအစိုးရကအမတော်ကြီးပေးနေတာဖြစ်ပါတယ်။ပြဿနာကအဲ့ဒီနေရာမှာစတော့တာပါ။အစိုးရကသူတို့ကိုပေးစရာရှိတဲ့အပါတော်ချင်းငွေအကျွေး1ဘီလီယံလောက်ရှိတယ်လို့ရေနံတင်သွင်းသူများတမကနဲ့အဖွဲ့အစည်းတွေကပြောပါတယ်။အဲဒါကြောင့်သူတို့အနေနဲ့အဲ့ဒီအကျွေးတွေပြန်ရအောင်အခုလအစောပိုင်းကစပြီးတပိတ်မောက်ကြမှုတမလှုပ်ဆောင်ခဲ့တာမှာအခုသတင်းပတ်အတွင်းမှာမှတပိတ်ကိုလှန်လိုက်ကြတာပါ။မကြသေးခင်ကနိုင်ဂျီးရီးယားမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့သမရသည်မိုဟာမဒူဘူဟာရီကျန်းသစ္စာချိန်ဆဖို့ရပ်ပိုင်းအလိုမှာအခုလိုပြဿနာတွေစုပုံဖြစ်လာတာဟာတိုက်ဆိုင်မှုတော့မဟုတ်ဘူးလို့နိုင်ဂျီးရီးယားစီးပွားရေးထိပ်သီးအဖွဲ့လို့ခေါ်တဲ့အဖွဲ့ကသူတေတီချူပါအဇီကွေစီလီကပြောပါတယ
် They feel that they're being owed by the current government and I think the fear is that with the incoming
သူတို့လက်ရှိအစိုးရကအကျွေးတင်နေတာလို့သူတို့ကထင်နေကြတာပါ။ဘာကြောင့်လဲဆိုတော့အစိုးရတွေတက်လာရင်အစိုးရကတင်ထားတဲ့အကျွေးတွေကိုပြန်ရဖို့မတည်ကြဘူးဆိုပြီးတော့သူတို့ကစိုးရိမ်နေကြတာပါ။
အခုလိုလောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရတာဟာအာဖရိကတိုက်ရဲ့အကြီးဆုံးစီးပွားနိုင်ငံတစ်ခုအနေနဲ့ဘလို့အားနည်းချက်ရှိနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာပန်အာဖရိကန်လို့ခေါ်တဲ့အာဖရိကတိုက်လုံးနဲ့ဆိုင်တဲ့ဗန်ဒီခိမိတိုးတက်တဲ့ရုပ်ရှင်နဲ့သချင်းထုတ်လုပ်တဲ့လုပ်ငန်းတွေကြီးမားတဲ့ရေနံထုတ်လုပ်မှုတွေရှိတဲ့တိုင်းပြည်ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့အာကိုအာထာပြုရလောက်တဲ့ကောင်းမွန်တဲ့လျှက်စစ်ဖြန့်ဖြူးရေးစနစ်မရှိသေးတော့အခုလိုဓာတ်ဆီရှားပါမှုကြောင့်ရင်ဆိုင်ရတဲ့လျှက်တပြက်အခက်အခဲတွေနဲ့ဆက်လက်ရင်ဆိုင်နေရအောင်မှာပဲဖြစ်တယ်လို့ချူပါအဇီကွယ်စီလီကပြောပါတယ
် When you have the scarcity of those businesses can't operate because you can't go day to day
အဲ့ဒီလိုရှားပါမှုတွေနဲ့ရင်ဆိုင်နေရမယ်ဆိုရင်စီးပွားရေးလုပ်ငန်းတွေကလည်းမလဲပတ်နိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ဒီအခြေခံလိုအပ်ချက်တွေမရှိဘူးဆိုရင်နေ့တတူကလုပ်ငန်းတွေမလဲပတ်နိုင်ပါဘူးအထူးသဖြင့်တော့အဲ့ဒီအခြေခံလိုအပ်ချက်တွေရဲ့ဈေးနှုန်းတွေကခောင်းခိုက်နေတယ်ဆိုရင်အခြေအနေကပိုဆိုးတာပေါ့ဗျာ
။လောင်စာဆီတင်သွင်းတဲ့သူတွေကပိုက်ဆံမရကြတာမဟုတ်ပါဘူး။နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ပြည်နယ်ပေါင်း36ပြည်နယ်အတွင်းကပြည်နယ်အတော်များများမှာရှိတဲ့အစိုးရဝန်ထမ်းတွေလည်းလစာမရကြဘူးလို့ဆိုပါတယ်။ဒီပြဿနာဟာသမရသည်မိုဟာမက်ဒူဘူဟာရီအနေနဲ့ကျန်းသစ်စာချိန်ဆပြီးတာနဲ့ချက်ချင်းကင်တွယ်ဖြေရှင်းရမယ့်ပြဿနာတွေဖြစ်ပါတယ်။နိုင်ဂျီးရီးယားဘာသာရေးဝန်ကြီးကတော့တိုင်းပြည်စည်းဝါးလုံးဝရပ်ဆိုင်သွားစေတဲ့အထည်ဖြစ်ခဲ့ရတဲ့လောင်စာဆီရှားပါမှုဟာစီတင်သွင်းရောင်းချတဲ့ကုန်တွေရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ကုန်တွေနဲ့အစိုးရကြားဆွေးနွေးညှိနှိုင်းပြီးသဘောတူညီချက်ရပြီးလို့သတင်းပတ်တစ်ပတ်မပြည့်ခင်မှာကုန်တွေကလောင်စာဆီထုတ်ရောင်းဖို့ညှင်းဆန်တဲ့အတွက်အခုလိုဖြစ်ရတာလို့ဗန္ဒာယီဝန်ကြီးကဆွဆွဲပြောဆိုပါတယ်။မကြခင်အစိုးရအသစ်ကိုအာဏာလွှဲပြောင်းရတာမဲ့လက်ရှိအစိုးရကတော့လက်ရှိရင်ဆိုင်ရတဲ့ပြဿနာပြည်လည်ရေးအတွက်လောင်စာဆီတင်သွင်းတဲ့လုပ်ငန်းရှင်တွေကိုတင်နေတဲ့အကျွေးတွေကအမေရိကန်ဒေါ်လာတန်း800ကိုပေးမယ်လို့သဘောတူထားတဲ့အကြောင်းရင်းနှံကုန်တွေကပြောတယ်လို့နောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်းအစီအစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူရဆောင်နဲ့အမေရိကန်တစ်ခွဲအစီအစဉ်ကိုနားဆင်ရအောင်။ ဒီတစ်ပတ်သူဆောင်တဲ့ American တခွေမှာတော့ American ပြည်ထောင်စုကနိုင်ငံတာဝန်ထမ်းဆောင်ခဲ့ထမ်းဆောင်ဆဲစစ်တီတွေကိုသူတို့မိသားစုဝင်တွေကဂုဏ်ပြုကျင်းပတဲ့အောက်မေ့ဖွယ်နေ့ Memorial Day အကြောင်းကိုတင်ပြမှာပါကိုအောင်အောင်နဲ့အတူမဆုမွန်ကကူညီတင်ဆက်ပေးထားပါတယ်ရှင်
ဒီလိုက်နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ပြီး2015ခုနှစ်အောက်မေ့ဘွယ်နေ့ကိုတော့မေလ25ရက်နေ့မှာကျင်းပခဲ့ပါတယ်။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဘွယ်နေ့မှာအထိမ်းအမှတ်အခမ်းအနားတွေ၊ဂီတဖျော်ဖြေပွဲတွေ၊အလှပြချီတက်ပွဲတွေကိုမြို့တော် Washington DC နဲ့ American ပြည်ထောင်စုတဝန်းကမြို့တော်တွေမှာကျင်းပကြပါတယ်မဆုမွေ။
ဟုတ်ပါတယ်ကိုအောင်ရေဒီပွဲတွေမှာ American စစ်သည်တွေစစ်ပြန်စစ်မှုတွေဟောက်အဖွဲ့တွေလည်းပါဝင်ဆင်နွှဲလေးရှိပါတယ်အမေရိကမြို့ကြီးတွေဖြစ်တဲ့ Chicago, New York နဲ့ Washington DC မြို့တွေမှာလည်းဒီအောက်မေ့ဘွယ်နေ့အလှပြချီတက်ပွဲတွေကိုစီစီကားကားကျင်းပကြပါတယ် American လူထုကစစ်ပွဲနဲ့ဆိုင်တဲ့အောက်မေ့ဘွယ်အထိမ်းအမှတ်နေရာတွေစစ်သည်ကြီးတွေကိုလည်းတွားရောက်ပြီးတော့ကြာဆုံးစစ်သည်တွေအတွက်အမတ်တရပန်းစည်းတွေအလံငယ်လေးတွေကိုတွားရောက်စိုက်ထူလေးရှိပါတယ်ရှင်
ကျွန်တော် VOE ရုံးနဲ့တိတ်မွေးတဲ့ American ပင်မလွှတ်တော်အစားဦးရှိမြခင်ပင်မဒီအောက်မေ့ဘွယ်နေ့ရောက်တိုင်းဂီတဖျော်ဖြေပွဲအခမ်းအနားကျင်းပလေးရှိပြီးထိတ်တန်းစစ်ဖက်အရာရှိကြီးတွေလည်းတက်ရောက်လေးရှိပါတယ်။ဒီနေ့ဖျော်ဖြေပွဲအတွက်နာမည်ကျော်အနုပညာရှင်သရုပ်ဆောင်တွေဖြစ်တဲ့ Joe Metcalfe နဲ့ Gary Sanchez တို့ကအခမ်းအနားမူတွေဖြစ်တာဝန်ယူဆောင်ရွက်မှာဖြစ်ပြီး Gloria Estefan,Ted Sanchin, Russell Watson စတဲ့အနုပညာရှင်တွေက Jack Evely ဦးစီးရဲ့အမျိုးသား Symphony Orchestra ဂီတတန်စုံဝိုင်းနဲ့တီးဆိုဖျော်ဖြေပါတယ
်
နိုင်ငံတော်တချင်းကိုစတင်တည်ဆိုပြီးတော့ဂီတဖျော်ဖြေပွဲကိုစတင်လေးရှိပါတယ်အမေရိကန်ပြည်ထောင်စုတဝန်းကပြည်သူတွေဒီဂီတဖျော်ဖြေပွဲကိုကြည့်ရှုနိုင်မှု PBS ရုံးမြင့်တန်ကြားကနေအမေရိကန်ရှိဘက်ခြံစံတော်ချိန်ည၈နာရီကနေ၉နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့နောက်ထပ်လည်းပြန်လည်ထုတ်လွှင့်ပြသပါတယ်ကိုအောင်ရေ
အနာယူသားကြီးဖြစ်တဲ့အမေရိကန်ဗိုလ်ချုပ်ကြီး Colin Powell လည်းဒီဂီတဖျော်ဖြေပွဲကိုတက်ရောက်ပြီးမင်ကွန်းပြောပါရယ်။တိုင်းပြည်အတွက်အသက်ဆုံးလွန်ခဲ့တဲ့စစ်သည်တွေ၊စစ်ပြန်စစ်မှုတန်းအောင်တွေ၊ကိုလက်အင်ကဆုံးလွန်ခဲ့ရတဲ့စစ်သည်တွေ၊လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအခုလိုဒီအောက်မေ့ဘွယ်နေ့မှာဂုဏ်ပြုကြတာပါ။
Washington DC နဲ့ Potomac မြစ်သားချားတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်သည်ညိုင်းမှာဆိုရင်လေကြာဆုံးသွားတဲ့စစ်သည်တွေရဲ့အထိမ်းအမှတ်ကြောက်ပြားတွေမှာ American အလံငယ်လေးတွေကို The Old Gag လို့တည်ကြတဲ့အမှတ်3ခြေလင်းတက်ရင်းကနေလိုက်ပြီးတော့စိုက်ထူပေးပါတယ်အနည်း60ကျော်ကြာလာခဲ့ပြီဖြစ်တဲ့ဒီအစဉ်လာကိုတော့အောက်မေ့ဘွယ်နေ့မတိုင်ခင်တပတ်မှာဒီအလံလေးတွေကိုကြိုတင်ပြီးစိုက်ထူလေးရှိပါတယ်
အမှတ်3ခြေလင်းတက်ရင်ကိုစစ်ဖက်ဆိုင်ရာအခမ်းအနားတွေနဲ့ပတ်သက်လို့တီးခြားတာဝန်ယူရမယ့်တက်ရင်အဖြစ်1948ခုနှစ်မှာသတ်မှတ်ပြီးကြတဲ့ကဒီအလံငယ်လေးတွေကိုစိုက်ထူတဲ့အစဉ်လာကိုစတင်ခဲ့တာပါဒီတက်ရင်မှာရှိတဲ့စစ်သည်အလုံးကြီးပါအလံစိုက်ထူရမှာပါဝင်ပြီးကြာဆုံးစစ်သည်အထိမ်းအမှတ်ကြောက်ပြားပေါင်း2,800ကျော်နဲ့အယိုးအိုးထည့်ထားတဲ့ဂူဘိတ်မန်တွေရှိမှာအလံတွေကိုနာယီပိုင်းအတွင်းအပြီးစိုက်ထူပါတယ်အလန်တန်အမျိုးသားစစ်သည်ညိုင်းကိုအများပြည်သူဝင်ရောက်ကြည့်ရှုနိုင်အောင်ပြန်လည်ဖွင့်ပေးတဲ့နေ့တွေမှတိုင်ခင်အောက်မေ့ဝယ်နေ့အပြီးမှာဒီအလန်တွေကိုချက်ချင်းပဲပြန်သိမ်းပါတယ်
Jason City to a Yizubi loaded a canagoro, Alindan City Nima, Ami Weni Pite, Mela Nasangayanima, Jimba Kebare, Sipa a cana a pine, Jimbare, Bangui Chare a season guro, and Yadra, City Guimama, Pilo Yamaro, Nangan Gaudanri, Sipa Tata and Yashi Dile, Deabare.
Amaya Omi Weni Matamara Barack Obamaha, and Yadra City Oguma, Landu Bangui Chakara Pugare, a canago Gondi Shipogori, Simudanine.
Members of our armed services, veterans, and most of all, families and friends of our fallen, it is my deep honor to share this day with you again.
ကပြင်ဒီနှစ်အတွက်အမတ်ရအောင်မြင်ပွဲနေ့ဟာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့အမတ်ရအောင်မြင်ပွဲနေ့ဖြစ်တဲ့အကြောင်းလဲသမ္မတဥပမာကထည့်သွင်းပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံဟာအန်ဒီအေများတဲ့တိုင်းပြည်ဖြစ်ဆက်ပြီးတော့တည်ရှိနေတော့ဖြစ်ပြီးအဲ့ဒီမှာအာဖဂန်စစ်သားတွေကိုတနံပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖ ဒီလိုတချို့နိုင်ငံတော်ခန္ဓာတွေကိုတက်ရောက်မယ်ဆိုရင်အများပြည်သူအနေနဲ့ကြိုတင်ပြီးလက်မှတ်ရယူရတာမျိုးရှိပေမဲ့ဒီအောက်မေ့ဝယ်အခမ်းအနားအတွက်တော့ဘာမှမလိုပါဘူး။ဒါပေမဲ့ခုံရီအတွက်အကန့်အသတ်ရှိတာကြောင့်နေရာရဖို့အတွက်စောစောစီးစီးလာဖို့ပဲလိုတာပါ။သတိထားမှာတော့ဒီခန္ဓာကိုလာရင်ရေတံမှုကလွဲလို့အေးကြီးကြီးတွေတခြားတောက်ဆရာအချိုကြီးဘူးကစားဘာမှတည်လာလို့မရပါဘူး။ဒါကတော့အမေရိကန်တနိုင်ငံလုံးကဒီထောင်ထဲချတဲ့မော်တော်ဆိုင်ကယ်သမားတွေစုပေါင်းထားတဲ့ Rolling Thunder လို့ခေါ်တဲ့ဆိုင်ကယ်သမားအုပ်စုကြီးကလည်းစစ်ပြန်စစ်မှုတန်းတွေရဲ့အရေးနောက်ဒီရှေ့တန်းမှာပျောက်ဆုံးသွားသူတွေရဲ့အရေးကိုမမေ့ကြဘူးအသိပေးတဲ့အနေနဲ့ Washington မြို့တော်မှာလာရောက်စုဝေးပြီးဆိုင်ကယ်တွေကိုစီတန်းမောင်းနှင်လှည့်လည်နေကြတာပါ1988ခုနှစ်မှာစတင်တဲ့ဒီ Rolling Thunder Motorcycle စီတန်းလဲလဲရမှာအမေရိကန်တလွှားကစစ်မှုတန်းဟောင်းတွေသာမကဝဲကဘာတလွှားကလည်းပါဝင်ကြတယ်လို့ဆိုပါရယ်အမေရိကန်ပြည်ထောင်စုတဝန်အောက်မေ့ဘွယ်နေဆင်နွှဲကြတာမှာတချို့မျိုးတွေမှာတော့ဒီကြဆုံးစစ်သည်တွေကိုရည်စူးပြီးအလံရေးအတွက်တော်တော်များများစိုက်ထူပြီးဂုံပြူကြတာတွေလည်းရှိပါတယ်အိုင်ယိုဝါပြည်နယ်ကဝါတာလူးမြို့ကလေးမှာဆိုရင်တော့အဲ့ဒီမြို့သားဆူလဗန်ညီကိုရီအကြောင်းပြတိုက်မှာတော့တခန်းတနာပြသထားပါတယ်1942ခုနှစ်မှာဂွာဒယ်ကနယ်တိုက်ပွဲကာလအတွင်းမှာတော့အမေရိကန်ရေတပ်စစ်သည်ပေါ် USS Juno ပေါ်မှာဆူလဗန်ညီကိုရီတာဝန်ကြားပြီးဂျပန်တွေကဒီသင်္ဘောကိုတိုပီဒိုတွေနဲ့ပစ်ခတ်တက်ခဲ့ရမှာတော့သင်္ဘောနစ်ပြီးဆူလဗန်ညီကိုရီနဲ့သင်္ဘောပေါ်ပါသူအများပြတေဆုံးကုန်ပါတယ်အဲ့ဒီလိုမျိုးကိုယ်နိုင်ငံအတွက်အသက်ဆုံးလွန်ခဲ့တဲ့သူတွေအတွက်လဲဝါတာလူးမြို့ကန်တွေကဂုဏ်ယူကြပါတယ်ခင်ဗျာ
သူရဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုသောရရှင်တွေနားဆင်ခဲ့ရတာပါ VOA American အတန်ရဲ့အင်္ဂါနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ American ပြည်တော်စုဟာ Pacific နိုင်ငံတစ်ခုဖြစ်တာနဲ့အမျှအရှေ့တောင်အရှဒေသကလူထုနဲ့အဲ့ဒီဒေသရဲ့အနာဂတ်မှာ American အတွက်ကြီးမားတဲ့အကျိုးကျေးဇူးတွေရှိနေပါဗျ။အဲ့ဒီဒေသမှာ American ရဲ့အကြီးမားဆုံးကုန်သွယ်ဘက်တွေရှိနေပြီး American ထုတ်ကုန်တွေကိုဝယ်ယူကြတာကြောင့် American နိုင်ငံသားတန်ပေါင်းများစွာအတွက်အလုပ်အကိုင်တွေဖန်တီးဖို့အထောက်အကူဖြစ်စေပါတယ်။အဲ့ဒီဒေသကဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊ဗီယက်နမ်အပါအဝင်တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ဖို့လိုပါတယ်။အမေရိကန်စီးပွားရေးတိုးတက်ဖို့နျူကလ িয়ার လက်နက်ပြန့်ပွားတာကိုတားဆီးဖို့နဲ့ရာသီဥတုပြောင်းလဲမှုကိုကင်တွယ်ဖြေရှင်းဖို့တွေမှာစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့ဖြစ်ပါတယ်။အဲ့ဒီဒေသကအရင်ရှိပြီးသားမဟာမိတ်တွေနဲ့ဆက်ဆံရေးကိုအားကောင်းစေဖို့နဲ့မဟာမိတ်အသစ်တွေနဲ့နှက်ဆိုင်နဲ့ဆက်ဆံရေးတည်ဆောက်ဖို့အမေရိကန်ပြည်ထောင်စုကအဆက်မပြတ်လှုပ်ဆောင်နေပါတယ်။ဒီရွေချက်တွေနဲ့အညီအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကတာဝန်ရှိသူတွေနဲ့ အမေရိကန်တာဝန်ရှိသူတွေမကြသေးခင်ကပဲတွေ့ဆုံဆွေးနွေးကြပါတယ်။အရှိတောင်အရှဒေသနဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးကိုအားသစ်လောင်းဖို့ရည်ရွယ်တဲ့28ချိန်မြောက်နှစ်ပတ်လည်အစည်းအဝေးမှာဆွေးနွေးကြတာပါ။အဲ့ဒီဒေသအပေါ်တည်ရောက်မှုရှိနေတဲ့ကမ္ဘာလုံးဆိုင်ရာဒေသတွင်းဆိုင်ရာနဲ့နိုင်ငံအများပါဝင်ပတ်သက်တဲ့ကိစ္စရပ်တွေအတွက်ပူးပေါင်းအပြေရှာလှုပ်ဆောင်ကြဖို့နှစ်ဖက်စလုံးကထပ်ပြီးအတည်ပြုကြပါတယ်။အဲ့ဒီကိစ္စရပ်တွေထဲမှာဇာတိဥရုပြောင်းလဲမှုတရားမဝင်အထိမ့်အကွတ်မဲ့အတိပေးတာမရှိဘဲငါဖမ်းမှုလူသားချင်းစာနာထောက်ထားမှုအကူအညီတဘာဝဘေးရန်တွေကူညီကယ်ဆယ်ရေးနဲ့တောင်တရုတ်ပင်လယ်ဆိုင်ရာမကြသေးခင်ကအဖြစ်အပျက်အခြေအနေတွေပါဝင်ပါတယ်အရှိတောင်အရှဒေသကရွှေပြောင်းနေထိုင်သူများအရေးကိုလည်းအမေရိကန်နဲ့အာဆီယံတို့ဆွေးနွေးကြပါတယ်အသက်ကယ်တင်နိုင်ရေးအလင်းအမြန်လုပ်ဖို့လိုတယ်ဆိုတာနဲ့ရွှေပြောင်းနေထိုင်ဖြစ်စေတဲ့အခြေခံအကြောင်းအချက်တွေကိုကံတွယ်ဖြည့်ရှင်ရေးစတာတွေကိုဆွေးနွေးကြပါတယ်။ဆွေးနွေးပွဲမှာတက်တက်ကြွကြွနဲ့တိတ်ကိုအကျိုးများတဲ့ဆွေးနွေးချက်တွေဟာဖြင့်အာရှဒေသဆိုင်ရာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုပြန်ပြီးချိန်ညှိရေးအမေရိကန်ရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုလက်တွေ့တက်တည်ပြတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
ခုထုတ်လွှင့်သွားတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဇက်တိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါလိမ့်မယ
်။ American သမ္မတ Barack Obama ဟာ White City လို့ခေါ်တဲ့အရှိတောင်အရှလူငယ်ခေါင်းဆောင်မှုရှိရှိဆောင်ရွက်နေတဲ့အစီအစဉ်နဲ့ရောက်နေကြတဲ့မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့တမရအင်ပီရိုမှာပြုလုပ်တဲ့ဆွေးနွေးပွဲမှာဖွံ့ဖြိုးဆဲနိုင်ငံတွေထူထောင်ရမှာလူငယ်တွေရဲ့အခမ်းအနားဟာအရေးကြီးတဲ့အကြောင်းအဲ့ဒီလူငယ်တွေဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ပံ့ကူညီတွေပေးနေတဲ့အကြောင်းပြောကြားသွားပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအရေးကိုလည်းတမရအိုဘားမားကအလေးပေးပြောဆိုသွားပါတယ်။ရှိတောင်အာရှဒေသမှာရင်ဆိုင်နေရတဲ့ကလီစီပြည်ရွှေပြောင်းသူတွေရဲ့အရေးကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုရလိမ့်မယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချက်ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်ကနေပြီးတော့ NSA အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုတရားဝင်စောင့်ကြည့်ရေးခွင့်ပြုထားချက်ကိုတက်တန်းထပ်တိုးပေးဖို့သဘောသူခွင့်ပြုချက်မချမှတ်နိုင်တဲ့အပေါ်မှာသမရအင်ပီရိုကနေပြစ်တင်ဝေဖန်လိုက်ပါတယ်။လွှတ်တော်အတွင်းရှေ့မတိုးနောက်ဆုတ်သားဖြစ်နေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကိုမလိုအပ်ဘဲနဲ့အန်ဒီယန်နဲ့ကြုံရအောင်လုပ်နေတယ်လို့ဖြစ်စေတယ်လို့အင်ပီရိုရဲ့ပြောခွင့်ရသူဂျော့ချ်အာနက်စ်ကပြောဆိုလိုက်ပါတယ်။အခုတက်တန်းကုံဆုံးသွားတဲ့မျိုးချစ်ဥပဒေဟာ2001ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ပွားပြီးတဲ့နောက်မှာနိုင်ငံလုံခြုံရေးအတွက်အမျိုးသားလုံခြုံရေးအေဂျင်စီရဲ့တာဝန်ရှိသူတွေလှုပ်ဆောင်နေအောင်ခွင့်ပြုပြဋ္ဌာန်းခဲ့တာလည်းဖြစ်ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီ NSA အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတားဆီးနေအောင်အဲ့ဒီဥပဒေကိုအထက်လွှတ်တော်ကအမြန်ဆုံးခွင့်ပြုပေးတာကိုသမ္မတအင်ပီရိုကတွေ့မြင်လို့တဲ့အကြောင်းမစ္စတာအာနက်စ်ကပြောကြားခဲ့ပါတယ်။ယီမန်နိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်သတင်းတောက်တဦးလွတ်မြောက်လာခဲ့ပေမဲ့သူ့ကိုထိန်းသိမ်းခံခဲ့ရတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ယီမန်နိုင်ငံမှာနောက်ထပ်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်လည်းအမေရိကန်အစိုးရကကတိပြုပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဥရောပမှာရောက်ရှိနေတဲ့ခီးစဉ်တွင်ဆက်ဘိန်းစီးနင်းရံကနေမတော်တဆခြေထောက်ဒဏ်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကိုပြန်လည်နေပြီဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံနယ်စပ်ကနေကီလိုမီတာ40လောက်ရှိတဲ့ပြင်သစ်နိုင်ငံစီစီယွန်ဇာအနီးမှာတနင်္ဂနွေနေ့ကမတော်တဆဆက်ဘိန်းမှောက်သွားခဲ့ပြီးတဲ့နောက်သူ့ကိုဂျနီဗာကဆေးရုံမှာဆေးကုသမှုပေးခဲ့တာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6:00နဲ့9:00အထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်သွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိတဲ့နေ့စဉ်လေးဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.